မြန်မာဆက်အနာသိမ့်မှုနဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုနောက်ထပ်တန်းထပ်အရေးယူဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘျူရိုကတင်းနှင်းလာနေမှာပြောပါတယ်။လူတွေတည်ဆုံရမှုဟာဆိုရင်ဆက်အနာသိမ့်ပြီးနောက်ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေအပေါ်ပို့ပြီးတော့ဖြိုခွင်းလာတာရဲ့ရပ်လက်ဖြစ်တယ်လို့လဲအိမ်ဘျူရိုပြောခွင့်ရဂျင်ဆိုင်ကီကတင်းနှင်းလာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We are preparingthe additional actions to impose further costs
ဆရာနာသိမ်းမှုနောက်အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုနောက်ထပ်အရေးယူနိုင်ရည်ပြင်ဆင်ဆောင်ရွက်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလာမယ့်ရက်ပိုင်းတွေအတွင်းပုံပြီးထုတ်ပြန်ပေးနိုင်ဖို့ညွှန်ရင်းတယ်လို့အင်ဂျီရောပြောခွင့်ရကပြောခဲ့တာပါရပ်သားခေါင်းဆောင်တွေကိုဖမ်းပြီးအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားပြီးစစ်တပ်ဘက်ကအာဏာစွန့်ဖို့ပြောဆိုထားပါတယ်။စစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်စီးပွားရေးလုပ်ငန်းတွေကိုပါပြစ်မှတ်ထားတိုက်ခတ်ပိတ်ဆို့ထားပါတယ်။မြန်မာစစ်တပ်အနေနဲ့ဒီမိုကရေစီကြီးကြရွေးကောက်ခံအစိုးရကိုအာဏာပြန်မအပ်ဖဲဒီအတိုင်းဆက်လုပ်နေမယ်။ငင်းကျဲစွာဆန္ဒပြသူတွေကိုအကြမ်းဖက်နေမယ်ဆိုရင်တော့အမေရိကန်အစိုးရဘက်ကထပ်မံအရင်ယူမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Press ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မိကုံးကိုဖြေကြားခဲ့ပါတယ်။ဒါအပြင်
That as far as I know, the NLD is still the internationally recognized government of Burma.
အခုချိန်ထိတော့ NLD ကိုမြန်မာအစိုးရအဖြစ်နိုင်ငံတကာကအသိအမှတ်ပြုထားစေဖြစ်ပါတယ်လို့တင်းနှင်းလာနေကလုတ်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကထပ်လောင်းပြောဆိုသွားတာဖြစ်ပါတယ်။